Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများတစဉ်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်မဲ့သတင်းတွေမှာတော့ယူကရိန်းနိုင်ငံအတွက်ဆန်းကန်ထားတဲ့စီးရီးကူညီတွေကိုပေးအပ်ဖို့မဆုံးဖြတ်ခဲ့မှာပဲယူကရိန်းနဲ့ပတ်သက်တဲ့တိုင်ချချက်ကိုဒေါ်နယ်ထရန့်ကသိရှိထားပြီးဖြစ်တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ပထမဆုံးချိန်တောင်ကိုရီးယားနဲ့မဲခေါင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့စတင်ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနောက်ဆက်ရမယ့်သတင်းလှော်တွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးလုပ်ငန်းတွေစီစဉ်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့
သူတို့အားလုံးတသိန်းနီးပါးလောက်ပို့ထားတယ်ကျွန်တော်တို့ဘက်ကိုလေ
ဟုတ်
နော်ကျွန်တော်တို့ကစီစဉ်ထားတာ
နိုင်ငံကြီးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီစဉ်ဆွေးနွေးရေးဌာနညွှန်ကြားမှုချုပ်ဦးချန်းအေးပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းတော်နဲ့အတူ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေအပေါ်မှာတရားဆက်ဆိုရေးအမေရိကန်လွှတ်တော်ရဲ့လူငန်းစဉ်ကဘာတွေရှိပါသလဲဆိုတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ဒီလိုစီစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြင့်မွန်တို့ကပြောပြပေးပါရှင
်။တွေ့အမေရိကန်ကစီးရီးကူညီဒေါ်လာတန်လျာနီးပါးပေးရမယ့်အစီအစဉ်ကိုဆိုင်းငံ့ထားတာပြန်လည်ယူသိမ်းဖို့မဆုံးဖြတ်ခင်မှာပဲသူ့အတွင်းလူတယောက်ကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်ကသိရှိခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်တင်စာကပေါ်ပြလိုက်ပါတယ်တိုင်ကြားချက်နဲ့ပတ်သက်လို့လွှတ်တော်ကိုအကြောင်းကြားဖို့လုံမလို့ဆုံးဖြတ်ရမယ်သမ္မတရဲ့ရှင်းလင်းတွေကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအတည်ပြုခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူ၂ယောက်ကိုကူကပ်ပြီးတင်းစာကမနေ့ကပဲပေါ်ပြလိုက်တာပါလွှတ်တော်ကဥစ္စာတွေကတော့တိုင်ချချက်ကိုစတင်မလာနောက်မိုင်းမှာပဲတည်ခဲ့ရပြီးအများပြည်သူသိအောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်လွှတ်တော်မှလက်ရှိနဲ့အငြိမ်းစားတန်တမန်တွေအစိုးရရဲ့ရှိတွေကိုမင်းမြန်စစ်စစ်ကြားနာမှုတွေစတိုက်လုပ်ခဲ့တာပါ။ရှင်းနေ2020ပြည့်သမ္မတရွေးကောက်ပွဲမှာပြန်ပက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်တည်ယဝင်စုံစမ်းစစ်ဆေးဖို့စီးရီးကူညီကိုဆန်းကန်ထားပြီးဖိအားပေးခဲ့တယ်ဆိုတဲ့ဆွဆဲချက်တွေပေါ်ဒီမိုကရက်တွေကဦးဆောင်ပြီးစုံစမ်းနေရလည်းဖြစ်ပါတယ်။သမရပေါ်အေးယူတင်မတင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လုံမလို့အဆုံးဖြတ်ပေးမယ်အောက်လွှတ်တော်တရားရေးကော်မတီကတော့ရှေ့သတင်းပတ်ဗိုလ်ထုနေမှာကြားနာမှုတွေစတင်မှာဖြစ်ကြောင်းမနေ့ကပဲကြေညာထားပြီးသမရကိုလာရောက်ထွက်ဆိုဖို့လည်းဖိတ်ကြားထားတာပါတရားရေးကော်မတီကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီသမရပေါ်အေးယူနိုင်မလားဆိုတာကိုကြားနာသွားမှာလည်းဖြစ်ပါတယ်ဒီမိုကရက်ခေါင်းဆောင်တွေဦးဆောင်ရေးဆွဲထားတဲ့စုံစမ်းစစ်ဆေးရေးလမ်းညွှန်ချက်အရကျန်းနာပွဲမှာတက်တည်ဖြစ်တက်ရောက်ကြမဲ့ဥပဒေပညာရှင်အဖွဲ့ကိုသမ္မတနဲ့သူရှိနေတွေကပြန်လည်မေးခွန်းထုတ်ခွင့်ရကြမှာလည်းဖြစ်ပါတယ်
2016 American သမ္မတရွေးကောက်ပွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုမဟုတ်ဘူးလို့ပြောဖို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကညှင်းဆန်ခဲ့ပါတယ်။သမ္မတရွေးကောက်ပွဲကိုဝင်နှောက်ယှက်ခဲ့တာဟာရုရှားကဖြစ်တယ်လို့ American ထောက်လှမ်းရေးဌာနတွေကခိုင်ခိုင်မာမာစုံစမ်းတွေးရှိထားတာပါ။ဒါပေမဲ့ယူကရိန်းကလည်းနှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်လက်တွေကိုစုံစမ်းဖို့တာဝန်ရှိတယ်လို့အင်ကာနီတို့ကသတင်းစာရှင်းလင်းပွဲမှာဝန်ကြီး Pompeo ကပြောကြားပါတယ်။American ရွေးကောက်ပွဲတွေကိုနှီးမျိုးစုံနဲ့အကာအကွယ်ပေးရမယ်လို့လည်းသူကဆိုပါတယ်။အမေရိကန်မှာဒီမိုကရေစီနီးလမ်းချဆောင်ရွက်မှုတွေအပေါ်လူမှုအယုံအကြည်ညှော်နေလာအောင်ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလရီကလင်တန်ထိခိုက်အောင်နဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်သမ္မတအနိုင်ရအောင်ရုရှားနိုင်ငံကလုပ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေစူးစီးထားတဲ့ Intelligence Community က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
ဤရနေငမဆူရကလောင်စာစီဈေးတွေတိုးမြင့်လိုက်တဲ့အပေါ်မချင်တတ်မှုတွေကြောင့်မကြတဲ့ငါဆလို့ဆန္ဒပြပွဲတွေကြီးထွားလာခဲ့တာအမေရိကန်ရဲ့ပူပေါင်းကြံစည်မှုတွေကြောင့်ဖြစ်တဲ့အကြောင်းဤရန်ပဒိုင်ခေါင်းဆောင်ကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်ဆန္ဒပြပွဲတွေကိုနှိမ်နှင်းခဲ့တဲ့ဤရန်ပြည်ဆောင်တပ်လက်အောက်ခံတပ်ဖွဲ့တွေကိုမင်းငွန်းပြောကြရမှာအထောက်အထားတစုံတရာမပြတ်တာပဲဤရန်ပဒိုင်ခေါင်းဆောင်အယာတူလာအလီခါမနီကထည့်သွင်းပြောဆိုသွားတာပါဆန္ဒပြပွဲတွေအတွင်းလူပေါင်း 9,000 ကျော်ကိုဖမ်းဆီးထားတဲ့အကြောင်းလဲလွတ်တော်အမတ်တူကိုကူကပြီးတင်းနေမှာဖော်ပြခဲ့ကြပါတယ်လွန်ကျွေးရအနာမယ်တယောက်ကတော့နိုင်ငံပိုင်တင်းထဏာကိုဆန္ဒပြသူတွေကတင်းပြတ်ဖို့ကြိုးစားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်နိုဝင်ဘာလ15ရက်နေ့မှာ အစိုးရကဓာတ်ဆီဆီးတွေတုံ့ပြန်လိုက်ပြီးနောက်ဆက်တွဲဆန္ဒပြပွဲတွေနဲ့အာဏာပိုင်တွေရဲ့နှိမ်နင်းမှုတွေအတွင်းထိခိုက်ဒေဆုံးမှုတွေနဲ့ဖမ်းဆီးထားသူအရေးအတွက်တိကျလို့အစိုးရကတရားဝင်ပြောဆိုလာမျိုးမရှိသေးပါဘူး။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့အနည်းဆုံး143ယောက်ဒေဆုံးတယ်ဆိုပြီးပြောဆိုထားတာပါ။ UN ဆွေးရတော့ဒေဆုံးသူအရေးအတွက်နဲ့ပတ်သက်လို့ငင်းဆန်ထားပါတယ်။ဝင်ကုန်ကြေးကြခံကျိုးပန်းခဲ့တဲ့ပူပေါင်းကြံစည်မှုဖြစ်ရင်းရင်းပြောဆိုပြီးအီရန်ပြည်သူတွေပူပေါင်းနေနေကြဖို့လဲနိုင်ငံမှာရုပ်မြင်သံကြားကထုတ်လွှင့်ခဲ့တဲ့မင်းငွန်းထဲမှာအီရန်ဘာသာရေးခေါင်းဆောင်ခါမနီကတိုက်တွန်းပြောဆိုသွားပါတယ်ဒီချိန်ထဲမှာပဲအီရန်ပြည်ရေးဝန်ကြီးကတော့ဆန္ဒပြပွဲတွေမှာခန့်မှန်းကြီးလူနှစ်သိန်းလောက်ပါဝင်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါဆိုရင်ပထမဆုံးအချိန်ဖြစ်တဲ့ဆန္ဒပြပွဲအလူရေအတွက်ကိုအစိုးရကထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဆုံးငရင်ကြောင့်28ယောက်ထက်မနည်းသေဆုံးပြီးရာနယ်ခြေထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ငရင်ကြောင့်ဒိုဟတ်စ်မြို့နဲ့ဖူမာနီမြို့တွေကသေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။အဲဒီမြို့နှစ်ခုစလုံးမှာအဆောက်အဦတော်တော်များများပျို့ကျပျက်စီးခဲ့တာပါ။သေဆုံးသူတွေအတွက်ဒီကနေ့ပုတ်ထုနေ့ကိုဝန်ထမ်းချင်းအထိမ့်ပတ်နေ့အဖြစ်နဲ့ဝန်ကြီးချုပ်အက်ဒီရာမာကသတ်မှတ်ထားပါတယ်။သမရနယ်တိုက်ခံငေါဆောင်တို့လည်းငရင်တန်ခံရတဲ့နေရာတွေစီကိုသွားရောက်အားပေးခဲ့ကြပါတယ်။အပြက်စီးဘုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြတာနဲ့အတူဒေသခံအများပြားဟာဒီငရင်တန်ခံထားရတဲ့သူတွေအတွက်ပြင်ဆင်ထားတဲ့တဲတွေထဲမှာညှိအိတ်နေကြရပါတယ်။အိနီချင်းကော့ဆိုဗို၊အီတလီနဲ့ဂရိနိုင်ငံတို့ကကယ်ဆယ်ရေးအဖွဲ့တွေဆေလွတ်အကူအညီပေးနေပါတယ်။အင်္ဂါနေ့တုန်းကတီရာနာမြို့တော်အနောက်မြောက်ဘက်ကီလိုမီတာ30ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငရင်ပြင်းအား6.4ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောကြားထားပါတယ်။အင်အားဖြင့်ငရင်လှုပ်ပြီး3နာရီအကြာအေဒရီယက်တစ်ပင်လယ်ထဲမှာပြင်းအား5ရှိတဲ့နောက်ဆက်တွဲငရင်ထပ်လှုပ်ခဲ့ပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနေဘောဒုံနေညဘက်တဲ့နေကိုဆက်လက်ကြီးညာနေပါတယ်။ပထမဆုံးအကြိမ်တောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဖူဆန်မြို့မှာဒီကနေ့စတင်ကျင်းပရမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပါဝင်ဒေသရင်းခေါဆောင်တွေတက်ရောက်ကြပါတယ်။ဒေသရင်းနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုတွေတွန်းပြရေးဆွေးနွေးဖို့ရည်ရွယ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံလက်အဖွဲ့ဝင်ဖြစ်တဲ့ရှစ်တော်ရှာနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာတို့ကဦးဆောင်ခဲ့ကြတာပါ။မဲခေါင်ဒေသကဖွံ့ဖြိုးမှုတွေဟာတောင်ကိုရီးယားနိုင်ငံအတွက်လည်းအကျိုးရှိစေမယ့်ဖွံ့ဖြိုးမှုတွေဖြစ်တာကြောင့်အတူတကွာနင်းနီကက်ကက်ပူးပေါင်းဆောင်ရွက်တော့မှဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကအဖွဲ့မင်ငွန်စကားပြောကြားမှာထည့်သွင်းပြောဆိုသွားပါတယ်။မဲခေါင်ဒေသနိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံတို့ကြားကုန်သွယ်မှုပမာဏဟာ2011ခုနှစ်ကစလို့နှစ်ဆခွဲလောက်ထိတိုးလာပြီးဒေါ်လာ84ဘီလီယံခွဲထိရှိတဲ့အကြောင်းလည်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကိုရီးယားဆွေးနွေးပွဲဆက်ဆံရေးနှစ်30ပြည့်ထိမ့်မှတ်ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ပူဆံမြို့မှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့မနေ့ကပဲတောင်ကိုရီးယားသမ္မတနဲ့တီးတန့်တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းဆွေးနွေးခဲ့ကြတာပါတွေ့ဆုံပွဲပြီးမှတော့ငါးလုံးငန်းဆရာပူးပေါင်းဆောင်ရွက်မှုနားလည်မှုစာချုပ်လောအတမွေးဝန်ကြောင်းဆရာသင်တန်းများပူးပေါင်းဆောင်ရွက်နားလည်မှုစာချုပ်လောနဲ့သဘောပေါင်းချင်ထင်ထင်ခဏပူးပေါင်းဆောင်ရွက်ဆရာနားလည်မှုစာချုပ်လောတွေကိုနိုင်ငံတော်ဝန်ရှိသူတွေလက်မှတ်ရေးထိုးတဲ့ခန်းသားတွေကိုလည်းခေါင်းဆောင်နှစ်ယောက်တက်ရောက်ခဲ့ကြတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2016ခုနှစ်တုန်းက22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမစ်ဆွတ်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေတံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားအသိအဖြစ်သတ်မှတ်ထားတဲ့ဆွတ်သွေးကြွအဖွဲ့ရဲ့အဖွဲ့ဝင်9ယောက်ရဲ့လောရဟာတန်တရားဖြစ်စရာမလိုအောင်လို့တက်တဲ့ခိုင်းလုံတယ်လို့အမိန့်ကျင်ညာပြီးတဲ့နောက်အစိုးရရှေ့နေတွေကသတင်းတော့တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှစ်ယောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လ1ရက်နေ့တုန်းကဂျမတ်ဦးမူဂျာဟီဒင်အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးတော့12နာရီကြာတရားခံတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနင်းမှုအတွင်းမှာအီတလီလူမျိုး9ယောက်၊ဂျပန်လူမျိုး9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့လည်းသေဆုံးပါတယ်။ကမန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအကြမ်းဖက်သမား9ယောက်လည်းသေဆုံးခဲ့ပါတယ်။ မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်ဦးအမူဂျာဟီဒင်အဖွဲ့ကိုမတရားအသိအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်သီဘောမြို့နယ်အတွင်းမြေမြုံမိုင်းပေါက်ကွဲမှုကြောင့်တေဆုံးသွားသူဟာဂျမန်နိုင်ငံသားခီးသွားတူဖြစ်တဲ့ကြောင်းသက်ဆိုင်တဲ့တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတည်ဆုံးသူရဲ့ဆွေမျိုးတွေမြန်မာအနာဂတ်အနေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမန်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုခဲ့ပေမယ့်အသေးစိတ်ကတော့ဘာမှမပြောပါဘူး။ဆော်ဘိုင်းတရင်တွေမှာတော့ကတော့ကမ္ဘာလဲခီးသွားတွေမကြာခဏလက်ပတ်လေးရှိတဲ့တီဘောမြို့နီးလမ်းဘေးမှာမြေမြုံမိုင်းပောက်ကွဲမှုကြောင့်တည်ဆုံးသွားတဲ့သူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ကွဲမှုကြောင့်အဖော်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလဲတန်ရရှိသွားပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တီဘောမြို့နယ်ပန်ညောင်ကျေးရွာနဲ့ကွန်ဟောက်ကျေးရွာကြားဒေသဟာခီးသွွားတွေတွာလာခွင့်မရှိတဲ့နယ်မြေတစ်ခုဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူဒူးကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့ပါတယ်။မြေမြိုင်းမိုင်းစောင့်ကြည့်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာမြေမြိုင်းမိုင်းကြောင့်ထိခိုက်တိုက်ဆုံးမှုပေါင်း430ထိရှိတဲ့အကြောင်းဖော်ပြခဲ့ပြီးဒါဆိုရင်တော့အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာဆုတ်ထမြောက်အများဆုံးလည်းဖြစ်ပါတယ်။2016ခုနှစ်ဧပြီလထဲမှာတော့လည်းရှမ်းပြည်နယ်ကြောင်မဲမှာဂျာမနီခီးသွွားနှုန်းနဲ့သူတို့ရဲ့ခီးသွွားလမ်းညွှန်တို့မြေမြုံမိုင်းပောက်ကွဲမှုကြောင့်ဒဏ်ရာတွေရရှိခဲ့ပူပါတယ်။ဒီဘောမျိုးနဲ့ပါဝင်လက်နက်ကင်ပြပခတ်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွွားတာမျိုးတွေကိုဆင်ခြင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားတာပါ
။ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ပတ်လည်မှာလုံခြုံရေးတွေဝိုင်းထားတာကိုဖယ်ရှားပေးဖို့တက္ကသိုလ်အာဏာပိုင်တွေကရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်။တက္ကသိုလ်ကျောင်းဝင်းထဲမှာပုံနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့ပြီးတဲ့နောက်တရားမှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲဒေါက်တာမရင်ဒါလူးကဒီကနေ့ပြောကြားပါတယ်။ဆန္ဒပြကျောင်းသားတွေစတဲ့ချခဲ့တဲ့တက္ကသိုလ်ကိုရှင်းလင်းနိုင်ဖို့တက္ကသိုလ်ကိုဝိုင်းရံပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့တွေအ мян ဆုံးဖယ်ရှားပေးဖို့လဲသူကသတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအ мян ဆုံးပြန်ဆနိုင်ဖို့ကအရေးအကြီးဆုံးဖြစ်တယ်လို့ဒေါက်တာလူးကပြောပါတယ်။ Polytechnic တက္ကသိုလ်ဝင်ကိုရဲတွေဝိုင်းထားတာဆက်ရက်ကြာရှိနေပါပြီ။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဆန္ဒပြသူတွေ Polytechnic တက္ကသိုလ်ဝင်းကိုစတဲ့ချပြီးတော့ရဲတွေဝင်မလာနိုင်အောင်လို့အတားအဆီးတွေလှုပ်ထားခဲ့ကြပါတယ်။ရဲတွေကလည်းမျက်ရည်ရိုပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းရဲတွေကိုမိလောင်ပုံးတွေအုတ်ခဲတွေမြားတွေနဲ့ကျောင်းဝင်းထဲကနေပြန်လည်တိုက်ခိုက်ခဲ့ကြတာပါ။အစပိုင်းမှာဆန္ဒပြကျောင်းသားရာချီရှိခဲ့ပေမဲ့နောက်ပိုင်းမှာကျောင်းထဲကနေရရနီးနဲ့ထွက်သွားခဲ့ကြပါတယ်။ရဲလက်ကလွတ်မြောက်သူတွေရှိတယ်လို့တချို့လည်းအဖမ်းခံခဲ့ကြရပါတယ်။တက္ကသိုလ်ဝင်းထဲမှာအမကန်ဆန္ဒပြသူ10ခန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းထားကြပေမဲ့တက္ကသိုလ်အာဏာပိုင်တွေရှာဖွေရှင်းလင်းတဲ့အခါမှာတော့တရားမှမတွေ့ဘူးလို့ဒီကနေ့ပြောပါတယ်။ကျောင်းထဲမှာကျန်တဲ့သူတွေကိုငင်းငင်းချမ်းချမ်းထတ်သွားကြဖို့နားချမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှာဖွေခဲ့တယ်လို့တက္ကသိုလ်အကြီးအကဲဒေါက်တာလူးကဒီကနေ့ပြောကြားပါတယ်ရှင်။
Direct from Washington, the voice of America, VOA. ဗုဒ္ဓဟူးနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးသွားမှာဖြစ်လို့အခုရင်ဆုံးဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေဘာကြောင့်ကြန့်ကြန့်နေသလဲဆိုတဲ့အကြောင်းကိုနားဆင်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေနှောင့်နှေးကြန့်ကြန့်နေရတာဟာဘင်္ဂလားဒေ့ရှ်ဘက်ကပြက်ကွက်မှုကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားကြီးအကြီးတန်းအရာရှိတဦးကဝေဖန်လိုက်ပါတယ်။တစ်ဖက်မှာတော့ဒုက္ခသည်ပြန်ခေါ်ရေးမှဒုက္ခသည်ဘက်ကယုံကြည်အားကိုးလောက်တဲ့လုပ်ငန်းမျိုးတွေကိုမြန်မာဘက်ကလှုပ်ဆောင်ဖို့လူမဲလူလေအကြံပြုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နောက်ဆုံးအခြေအနေတွေကိုမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တဲ့အချက်လက်တွေပေးဖို့ပြက်ကွက်တာအကြောင်းပြန်ကြားဖို့ပြက်ကွက်တာတွေကြောင့်အစီအစဉ်တွေကြန့်ကြာခဲ့ရတယ်လို့မြန်မာနိုင်ငံသားရဲ့အကြီးတန်းအရာရှိတဦးကပြောဆိုထားတာပါလက်ရှိအဖြစ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုပြန်လည်ပြစ်ပို့ထားတဲ့ဒုက္ခသည်လူဦးရေဆင်ရလူဦးရေတသိန်းခန့်ရှိပြီးအဲ့ဒီအထက်ကပြန်လည်ခေါ်ယူဖို့မြန်မာဘက်ကစီစစ်လက်ခံထားတာ4000ခန့်ရှိတယ်လို့ဆိုပါတယ်လက်ခံရေးစာချုပ်အရသတ်မှတ်ထားတဲ့အချက်လက်တွေလိုအပ်နေသေးတာကြောင့်အချက်လက်တွေပြန်လည်တောင်းခံထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပြစ်ပို့တာမရှိသေးဘူးလို့ပြောဆိုလိုက်ပါတယ်ပြန်လည်လက်ခံရေးပိုင်းအတွက်စီစစ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကခုလိုပြောဆိုလိုက်တာပါ
သူတို့အားလုံးတသိန်းနီးပါးလောက်ပို့ထားတယ်ကျွန်တော်တို့ဘက်ကလေ
ဟုတ်
နော်ကျွန်တော်တို့ကစစ်ဆက်ထားတာ3000နဲ့4000ကြားတဲ့ရှိတယ်ဒါပေမဲ့လောလောဆယ်ကျွန်တော်တို့လက်ခံရရှိတယ်သူတို့ဖောင်တွေကလက်ထပ်သဘောတူထားတဲ့အတိုင်းဖြစ်မထားဘူးအချက်နှစ်ချက်ကြံနေတယ် အချက်နှစ်ချက်ကိုတို့ပါတယ်ဆိုတော့ကိုနော်ပြောတယ်မိမိဆန္ဒအလျောက်ပြန်ချင်းဖြစ်ပါတယ်ဆိုတော့တစ်ချက်ကအဲတစ်ချက်ကနောက်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေကိုလေးစားလိုက်နာပါမယ်ဆိုတော့အချက်နှစ်ချက်မပါဘူးဒါမှလည်းကျွန်တော်တို့ကဒီဟာကိုကြံ့ကြံ့နေမှာဆိုလို့အဲ့ဒီချက်နှစ်ချက်မပါပဲမဲ့လက်ခံပြီးတော့ကျွန်တော်စစ်စစ်ပြင်ရယ်မြန်မာနိုင်ငံမှာနေရဘူးလားမနေရဘူးလားဆိုတော့
ပြီးခဲ့တဲ့နှစ်လောက်ထဲကစတင်အကောင့်တွေဖော်ပြတဲ့ဒုက္ခတွေပြန်လည်လက်ခံရေးဟာနှစ်ကြိမ်တိုင်တိုင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဒုက္ခတွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုထားတာအခုဆိုရင်တစ်နှစ်ကျော်နှစ်နှစ်နီးပါးရှိနေပါပြီလက်ခံနိုင်ရေးအတွက်စီစဉ်ထားတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အားနည်းချက်တွေရှိလို့အခုလိုလုပ်ငန်းတွေမအောင်မမြင်ဖြစ်နေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းပြန်လည်လက်ခံရေးပိုင်းနဲ့ပတ်သက်လို့အစိုးရဘက်ကလုပ်ငန်းစဉ်တစ်ခုလုံးကိုပြန်လည်တုံ့တက်သွားဖို့မရှိဘဲဒီနေ့အတိုင်းသာဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ
်။အဓိကတော့နိုင်ငံကြားတယ်ပဲ။ကုလသမဂ္ဂဆိုတာကျွန်တော်တို့ဟိုလိုအပ်မှာပဲအကူအညီတောင်းလာတယ်။သူတို့နဲ့ကျွန်တော်နဲ့သဘောတူညီချက်အတိုင်းအောင်သူတို့ live ဆောင်ရွက်ဖို့ပဲလိုတယ်နံပါတ်တက်ကတော့ဒါပေမဲ့လည်းခုနကပြောသလိုဘင်္ဂလားဒေ့ရှ်ကပြောနေတယ်မြန်မာနိုင်ငံက conducive environment ကိုဖန်တီးပေးမထားဘူးဆိုပြီးတော့ပြောနေတယ်เนาะသူတို့တောင်းဆိုနေတာတွေရှိတယ်နောက်ခုနက civilian protection အတွက်ဟိုထားပေးဖို့เนาะ citizenship ကိစ္စတို့เนาะ accountability တို့เนาะဒါတွေပြောရတာเนาะအဲ့ဒါတွေကအရှင်းပြောရှင်းတချို့ဟာတွေ step by step သွားနေတာနောက်ပြီးတော့သူကပရော်လက်သွားနေတာတချို့ဟာတွေကဒီဟာနဲ့လာချိတ်တဲ့အခါမှာခုနပြဿနာတက်တော့တာပဲเนาะအဲ့တော့ဘင်္ဂလားဒေ့ရှ်ရဲ့လူရဲကိုတီးကြည့်လိုက်မှကိုလို့ခံမန်းလို့ရတယ်ဘာလဲပြန်ပိတ်ဆိတ်မဝင်စားဘူးမာတီလက်ထရာမှာကျွန်တော်တို့ဖိအားပေးမယ်ဆိုတဲ့ဟာမျိုးဆောင်းနေတာအားလုံးပြီးတဲ့အတိုင်းမှာဒါဟိုသူ့လူရဲတွေကပေါ်ပြနေကြတာ
နှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာနိုင်မဲ့အစီအစဉ်မအောင်မြင်ပေမဲ့ကို့အစီအစဉ်နဲ့ကိုပြန်လာသူ400ကျော်တိရှိသွားပြီဖြစ်တာကြောင့်ဒုက္ခတွေလက်ခံနိုင်ရင်းနဲ့ပတ်သက်လို့ဘသူတွေကပြက်ကွက်နေတယ်လဲဆိုတာသိနိုင်တယ်လို့မြန်မာအစိုးရဘက်ကပြန်လည်ထောက်ပြထားတာလို့ရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခတွေလက်တဆုပ်စာလောက်ပြန်လာတာနဲ့ရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟစီနာကိုရိုင်ကလည်းရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရပြန်နိုင်မှုစူးစမ်းတာမှာယုံကြည်စိတ်ချအောင်မြမအစိုးရဘက်ကဆောင်ရွက်နေတာမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်လွတ်တော်မှပြောဆိုခဲ့ပူးလာရှိပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကတော့ပြန်လည်လက်ခံရေးပိုင်းမအောင်မမြင်ဖြစ်နေရတဲ့နဲ့ပတ်သက်လို့အခုလိုအကြံပြုသွားပါတယ
်။အဲဒီဒုက္ခသည်တွေကလည်းမယုံကြည်ကြဘူးဗျ။သူတို့ယုံကြည်အောင်တစ်ခုခုလှုပ်ပြရမယ်လှုပ်ပြမယ်ဆိုရင်သူတို့အိမ်သူတို့ပြန်ပါပဲ။ကျွန်တော်ကောက်ဆက်ပဇာရောက်ခဲ့တယ်ဒီသူတို့အိမ်သူတို့ပြန်ညင်ပါတယ်သို့သောသူတို့ယုံကြည်စိတ်ချမှုမရှိဘူးအဲ့ဒါကြောင့်မို့လို့သူတို့ကိုလက်တွေ့ကြကြတိတ်ခါရှိရှိပြန်နိုင်အောင်အနေထားတွေဖန်တီးပေးရင်သူတို့ပြန်ပါပဲ
ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်တော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာကြုံလာတွေလက်မှတ်ရေးထိုးသဘောတူထားတာရှိပါတယ်။ဒါပေမဲ့လည်းနေရပြန်မဲ့ဒုက္ခသည်တွေကမှအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးပဲဖြစ်နေရသေးပါရှင်
။ဒုက္ခသည်ပြန်လည်လက်ခံရေးနောက်ဆုံးအခြေအနေတွေကိုမမေခါစုံစမ်းမေးမြန်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းတော်ကိုထုတ်လွှင့်ပေးချင်ပါသေး။ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆေးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်သက်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်တပ်မှုတူကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံ320ကျော်အိမ်နီးချင်းထိုင်းနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမွန်ပြည်သက်ပါတီအခြေပြုရာဂျပန်ယူတွင်းဒီကနေ့မနက်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်သက်အခြေစိုက်ဂိတ်ကိုခွေးပြူချက်မရပဲဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီနေမြေခံတပ်မှုသူကမွန်ပါတာနဲ့ပြောပါရယ
်။တော်တော်ကဲဒီလက်ကပရိုင်းရောဘူးသောတဲ့ဝင်ကျူပယောနောဆက်ကလေးကလေးညံပရန်ရောဘူးဘောကလေးညံကလေးကံတန်းသာပြောင်းလို့ရောဘူးဘောကလေးညံရံတော်တဲ့ရောကလေးညံ
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မယ်လို့ပြောတယ် မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟိနတိုင်ဘက်ကိုတက်လာတော့တနတ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့ဒီလိုပုံစံပေါ့သူတို့ဘက်ကတိုက်အားဖြစ်နေတယ်သူတို့ဘက်ကထိခိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကရာရှိကြီးတူးနဲ့အယတတူးတိုင်ရန်ရရှိပြီးတတတူးချဆုံးသွားတယ်လို့မြင့်မြင့်ဒေသခံတွေကပြောပါတယ်ပိုက်ပွဲဖြစ်ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာခဲ့ပါတယ်။လက်ရှိမွန်ပြည်တပ်ပါတီရဲ့ဂျပန်ယူရင်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ရရှိထားတယ်လို့ဒေသခံတူကပြောပါတယ
်။တပ်ကဂျပန်ယူရင်မှာစခန်းချလာလိုက်ပြီ။ကတ်သိမ်းလိုက်ပြီပေါ့။ဂျပန်ယူရင်တို့နဲ့နေစင်းတို့ကလည်းတော့သိမ်းသိမ်းထားတဲ့အနေအထားမှာရှိတယ
်။လက်ရှိဖျားသုံးစုမျိုးနဲ့ဝင်ပေါက်တွေကိုတပ်မတော်ဘက်ကနေပိတ်ဆို့ထားပြီးတောလာမှုမရှိတဲ့လောက်အခြေအနေမှာရှိနေတာပါ။အနီးနားရွာတွေဖြစ်တဲ့တိုက်ရင်သုံးဂျပန်ယူတွင်းနဲ့ကြံတော်ဆတဲ့ရာနဲ့ချီတဲ့ကြေးရွာသားတွေဟာထိုင်းနိုင်ငံဘက်မှာတိမ်းရှောင်နေရတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။စစ်ဆောင်ချီဘုံကြီးပြောပါတော့မိသားစုတွေဟောပြီးတော့စစ်ဆောင်ကြတယ်။နောက်ကျွန်တော်တို့ထိုင်းဘက်တော့သူတို့ဖြည့်ကြတယ်ဆိုတော့ထိုင်းဘက်ကနီးတယ်ဆိုတော့အဲ့ကျောင်းမှာတော့သူတို့ဆက်ကြီးကြီးရယ်ခလီငယ်ကြီးရယ်အမျိုးသမီးတွေရယ်တော့အဲ့ဒီမှာသွားပြီးတော့အစီအစီဆောင်ကြတော့ဖြစ်တယ်
စစ်ရှောင်300ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းဘက်ချမ်းမီထွေးဘူကျောင်းနန်းကုတ်ကျောင်းနဲ့စစ်ရှောင်စခန်းတွေမှာနေရာချထားပေးပါတယ်။တိုက်ပွဲနဲ့ပတ်သက်ပြီးအရှိတောင်တိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရနဲ့မွန်ပြည်တပ်ပါတီပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးရုံးကိုဆက်တွယ်ရမှာတော့ဒီကနေ့တိုက်ပွဲဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့စစ်ဘက်အရာရှိသူကပြောပါတယ်။ကျားတ
ော့နေနဲ့ပြီးပါလား။အဲ့ဒါကျွန်တော်ကလည်းဟိုအကျဟိုမရသေးဘူး။ကြားရတယ်နောက်ရဖြစ်တယ်နဲ့ကြားရလိုက်ပဲရှိကျွန်တော်လည်းမသိ
ဘူးမွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူစားတဲ့အဖွဲ့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားတာမရှိတဲ့အခြေအနေကနေအခုလိုတိုက်ပွဲဖြစ်ပွားလာတာပါ NCA လက်မှတ်ထိုးမွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်လာတဲ့ပုံမှာမြန်မာငင်းချမ်းရေးကော်မရှင်ကအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါတယ
် NCA ထိုးမှမထိုးဘဲပေါ့ NCA ထိုးရဖို့ပထိုးရဖို့ပြည်ကမရှိတဲ့ခေါင်းဆောင်ပေါ့အစီအထိုးရတဲ့အဖွဲ့တွေမှာပြစ်ကကရှိနေတာတော့အနေဆိုအမြန်ဆုံးဒါဘသူကဘာကြောင့်ဖြစ်တယ်ဆိုတော့လည်းပြောင်းလို့ဖို့လုပ်ရတယ်တော့ GMC တို့ဘာလို့လဲရှိနေတဲ့အတွက်ဒီကိစ္စတွေတက်ဆိုင်အောင်ရှိနေတဲ့ဒီလေဒီကျွန်တော်လုပ်နိုင်မယ်အလုပ်နေတယ်လို့ထင်တယ်ပေါ့လေ
ပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာမွန်ပြည်တပ်ပါတီကနေကျင်းပခဲ့တဲ့မွန်မျိုးရမ်းနေအခမ်းအနားမှာစည်ရေးပြသဖွဲ့နဲ့မကျင်းပဖို့တပ်မတော်ဘက်ကတားဆီးခဲ့ပေမဲ့မွန်ပြည်တပ်ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစိတ်ကြီးမျိုးနဲ့ဖရားရောင်ဂိတ်နဲ့တံပြူဆရာမျိုးနဲ့ဇီးနေပင်ဂိတ်စတဲ့မွန်ကောက်ခွန်စခန်းတွေကိုတပ်မတော်ဘက်ကနေတင်းစီခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ကုန်းဝင်သတင်းပေးပို့ထားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA စီစဉ်တွေကို VOA ရဲ့ internet ဆံမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamiset@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးကြပါတယ်။သမ္မတ Donald Trump ဟာသမ္မတရာထူးကနေဖေရှားခံရနိုင်တဲ့လုပ်ငန်းစဉ်တစ်ရပ်နဲ့ရင်ဆိုင်နေရပါတယ်။အခုအောက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုရေးစုံစမ်းမှုကြားနာနေတာတွေရာဆိုရင် American အခြေခံဥပဒေမှာပြဋ္ဌာန်းချက်ရဲ့အစပိုင်းသာရှိသေးတာပါ။အစိုးရတာဝန်ရှိသူတွေအပေါ်လွှတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Steve Radich ကသုံးသပ်တင်ပြထားတာကိုမတ်သိန်ထိုက်ကပြောပြပေးပါမယ်ရှင်
။ အစိုးရတာဝန်ရှိသူအပေါ်လွှတ်တော်ရဲ့တရားစွဲဆိုမှု impeachment ဆိုတဲ့စကားလုံးကအင်္ဂလန်မှာ16ရာစုအလဲပိုင်းကပေါ်ပေါက်ခဲ့တာပါအမေရိကန်အခြေခံဥပဒေထဲမှာ impeachment ဆိုတာကို6ကြိမ်တိုင်းရည်ညွှန်းဖော်ပြထားပေမဲ့လုပ်ငန်းစဉ်အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခြေခံဥပဒေပြဋ္ဌာန်းချက်အပိုက်တက်မှာလွှတ်တော်ရဲ့တရားစွဲဆိုမှုကိုလွှတ်တော်နှစ်ရက်ထဲကပိုပြီးကြီးတဲ့အောက်လွှတ်တော်ကိုအပြည့်အဝလုပ်ပိုင်ခွင့်ပေးထားပါတယ်။အောက်လွှတ်တော်ကစုံစမ်းစစ်ဆေးပြီးတရားစွဲဆိုရေးမူကြမ်းတရက်ကိုပြုစုရပါတယ်။အစိုးရတာဝန်ရှိသူကိုတရားစွဲဆိုရေးအတွက်လက်ရှိမှာ435ယောက်ရှိတဲ့အောက်လွှတ်တော်အမတ်တွေရဲ့အများစုကထောက်ခံရမှာဖြစ်ပါတယ်။အစိုးရတာဝန်ရှိသူကိုလွှတ်တော်ရဲ့တရားစွဲဆိုရေးဆိုတာမှာယာရုကနေအလိုလျောက်ဖယ်ရှားလိုက်တဲ့သဘောတော့မဟုတ်ပါဘူး။တရားစွဲဆိုရေးမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှစစ်ဆေးကြနာပွဲလုပ်ရပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးချုပ်ကစစ်ဆေးကြနာပွဲကိုကြီးကြပ်ရပါတယ်။တရားစွဲခံရသူမှအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရုကဖယ်ရှားနိုင်ဖို့အတွက်ကတော့အထက်လွှတ်တော်အမတ်တရားတဲက၃ပုံ၂ပုံအတည်ပြုဖို့လိုအပ်ပါတယ်။ Georgetown တက္ကသိုလ်ဥပဒေရေးရာကျောင်းက Susan Lou Bloch ကအခုလိုပြောပါတယ်
။ Removing the President of the United States.Before an election is a drastic thing.
ရွေးကောက်ပွဲမတိုင်ခင် American သမ္မတတဦးကိုယာရုကဖယ်ရှားတဲ့လုပ်ရဟာတိတ်ကိုပြင်းထန်လွန်ပါတယ်။နောက်ပြီးအခြေခံဥပဒေကလည်းဒါကိုမလိုလားပါဘူး။မကြာခဏဖြစ်နေမှာကိုလည်းမလိုလားပါဘူး။ဒါကြောင့်လဲအတားဆီးကြီးဖြစ်တဲ့၃ပုံ၂ပုံ69ဦးအဖြစ်သတ်မှတ်ထားတာဖြစ်ပြီးပါတီ၂ရက်စလုံးပါမှဖြစ်မှာပါ။
အခြေခံဥပဒေပြဋ္ဌာန်းချက်အပိုက်နှစ်မှာတော့ပြစ်ဒဏ်နဲ့သတ်မှတ်ချက်တွေကိုပြဋ္ဌာန်းထားပါတယ်။အစိုးရတာဝန်ရှိသူကိုတရားစွဲဆိုပြီးယာရုကဖယ်ရှားမှုနိုင်ငံပေါ်သစ္စာဖောက်ပြက်မှုအဂတိလိုက်စားမှုဒါမှမဟုတ်လေတခြားပြစ်မှုကြီးတွေနဲ့မမှန်မကန်ဆောင်ရွက်ချက်တွေအတွက်ပြစ်ဒဏ်လို့ဖြစ်ပါတယ်တရားသူကြီးနဲ့တရားရုံးချုပ်တရားသူကြီး14ဦးကိုလွှတ်တော်ကတရားစွဲဆိုခဲ့ပြီးယာရုကဖယ်ရှားပြစ်ဒဏ်စီရင်ခံရသူ9ဦးရှိပါတယ်အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတဲ့သမ္မတ၄ဦးရှိပြီးအခုချိန်ထိ၂ဦးကိုတရားစွဲဆိုခဲ့ပေမဲ့တဦးမှတော့ပြစ်ဒဏ်စီရင်မခံရပါဘူး။1968ခုနှစ်တုန်းကစီရေးဆိုင်ရာဝန်ကြီးကိုယာရုကဖေရှားမှုနဲ့ပတ်သက်ပြီးသမ္မတအင်ဒရူးဂျွန်ဆင်ကိုလွှတ်တော်ကတရားစွဲဆိုပါတယ်။နောက်နှစ်ပေါင်းတရားကျော်1984ခုနှစ်မှာတော့သမ္မတရစ်ချတ်နစ်ဆင်ကိုဒီမိုကရက်ပါတီဌာနချုပ်ကိုချိုးဖောက်ဝင်ရောက်မှုအဲ့ဒီရာဇဝတ်မှုကိုဖုံးကွယ်မှုနဲ့ဆက်ဆက်ပြီးလွှတ်တော်ကတရားစွဲဆိုရေးမဲခွဲမှုမတိုင်ခင်သမ္မတကယာရုကနှုတ်ထွက်သွားခဲ့ပါတယ်။သမ္မတဘေးကလင်တန်ကိုတော့အင်ပီရောအလုပ်တင်ဝန်ထမ်းနဲ့လိန်ပိုင်းဆိုင်ရာဆက်ဆံမှုနဲ့ပတ်သက်ပြီးလိန်လေကြံ့ကျင်ခဲ့မှုအတွေ့1998ခုနှစ်မှာတရားစွဲပါတယ်။အခုတော့သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြိုင်ဘက်ကိုစုံစမ်းပေးရေးပြည်ပနိုင်ငံတစ်ခုကိုပြောဆိုခဲ့မှုအတွေ့ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတာဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုရေးကြားနာမှုတွေလုပ်နေစေဖြစ်ပြီးတရားစွဲဆိုရေးမဲခွဲမှုကိုတော့ဒီနှစ်မကုန်ခင်မှာဖြစ်လာမယ့်အနေအထားရှိပါတယ
်။အစိုးရတာဝန်ရှိသူအပေါ်မှာAmerican လွှတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒီကြောင်းတွေကိုမတ်သိငီထိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရွက်ကိုထုတ်လွှင့်ပြီးတဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြောစန္တာရဲ့မြန်မာရေးသုံးသက်ချက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြင်တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိတာမို့စောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရင်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32ဒုကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုယူပြီးတော့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်
းမြန်မာပြည်မှာဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါအဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီးကျူဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူ
းအထွေထွေယောဂအထူးကုဆရာဝန်ကြီးတွဲဘက်ပါမောက်ခဒေါက်တာဦးသိမ်းမြင့်ပြောသွားတာပါဒီအကြောင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရိုဟင်ဂျာပြည်ထနာပြည်လေရေးအတွက်နိုင်ငံတကာတိုင်းဝိုင်းကဘာမှလုပ်ပြီးနိုင်မှာမဟုတ်ဘူးလို့မြန်မာရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်သုံးသပ်လည်လာခဲ့သူပါမောက်ခဒေးဗစ်စတိန်ဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICJ မှာတရားစွဲဆိုတဲ့အတွက်ကောတည်ကြည်နစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်နိုင်မယ့်အလားအလာရှိပါသလား။ George Town တက္ကသိုလ်ဂုံဒူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။
ပမခါစတိုင်ဘတ်ခင်ဗျာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ်အာဂျင်တီးနာအမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ်
။ဂုံတိုက်ခါအစဉ်တန်းကြာဆင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအင်းကြီးချင်းနိုင်ငံတွေလာပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well that is true that none of the eastern countries China Japan
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရဲအရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုဟင်ဂျာပြည်ထနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွှမ်းခြုံထိခိုက်စေမယ်။ဂျောင်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုံတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမိလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြည်ထနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာအန်ဘိုင်းတွေဘက်ကတော့သူတို့ခေါ်တာနေရာစွန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ Look, to me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်မဲ့ပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။အခြေခံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းတဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတုန်းကအဖြစ်အပျက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဖက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်သုံးနိုင်ငံသဘောတူညီချက်အတိုင်းပ ပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဘက်ကကူညီအားမပေးဘူးမလုပ်ဘူး UIC ရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အထုတ်နေရလို့လည်းမြန်မာဘက်ကပြောပါတယ်ခင်ဗ
ျ Well I think that Bangladesh doesn't want these people either I think they want to put them as you know into some island in the Bay of Bengal as put many
ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေကိုလက်မခံကြပါဘူးဘင်္ဂလားပင်လယ်အော်တွေကအန္တရာယ်သိမ့်များတဲ့ကျွန်းကိုဒီလူတွေအများပြပို့ဖို့လှုပ်တာသိတဲ့အတိုင်းပါပဲဒီပြဿနာကင်တွယ်ရမှာဘင်္ဂလားဒေ့ရှ်ကိုတစ်စိတ်တစ်ပိုင်းအပြစ်တင်ရမှာပါဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အသိအမှတ်ပြုပါတယ်ဦးသိန်းစိန်အစိုးရကလည်းအပြစ်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြစ်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်သိခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်ဆင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မယ်ထင်ပါသလားဆရာကြီ
း I mean this is a matter of public image legally I don't know what can be
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်တရားဥပဒေအရမလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူ
းတစ်ဆက်တည်းမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
probably not that's the problem I mean I don't see a solution to the problem at present because this is going to be
ဒုက္ခသည်တွေအတွက် justice ကိုဆောင်ကျင်းပေးနိုင်မယ်လို့ကျွန်တော်မထင်ပါဘူးလောလောဆယ်ပြဿနာကိုပြည်လဲမှုရရှိစေမဲ့လောက်ရလို့လဲကျွန်တော်မထင်ပါဘူး2020ရွေးကောက်ပွဲနှိကလာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကင်တွယ်ရဲမှာမဟုတ်ဘူးတိုင်းပြည်တွင်းမှာရိုဟင်ဂျာစန့်ကျင်ရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ
်တချို့ကတော့ရက်ဆက်ကြံကြုံမှုကျူးလွန်ခဲ့တာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာကွယ်မယ်ဆိုတော့စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိတယ်ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လဲရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစက်သွက်နိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တိုင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ်
ဝယ်စီရသဘောတဘာဝကိုလည်းနည်းနည်းမေ့ကျင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်သို့တော်လည်း OICR ဒီလိုသူတို့အဖွဲ့တွင်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကစုံစမ်းကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိဘူးလားခင်ဗျာ
I mean, there are lots of countries where human rights are a major problem, historically and also at present. And
you've said all that. Luke, you've been a lot of people who are living in the world. You've been a lot of people who are living in the world. You've been a lot of people who are living in the world. Saudi Arabia, you've been a lot of people who are living in the world. You've been a lot of people who are living in the world. You've been a lot of people who are living in the world. You've been a lot of people who are living in the world.2010 2017နောက်ပိုင်းထိုးတက်မှုတချို့ရှိခဲ့ပေမဲ့ရိုဟင်ဂျာပြဿနာကတော့အခက်အခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားတဲ့ဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိယချင်းတွေနဲ့ဆက်ဆံရေးမှာပါဝါနေစရာကောင်းတဲ့အချက်တရဖြစ်ပါတယ်
။ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြရလို့ထင်ပါသလဲခင်ဗျာ
။ For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူး။ရိုဟင်ဂျာတွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိအမှတ်မပြုတ်ပါဘူးရိုဟင်ဂျာတွေကတော့တိုင်းရင်းသားအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားအခွင့်အရေးကိုလိုချင်နေကြပါတယ်ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူးတဖြည်းဖြည်းဖြစ်လာနိုင်မဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး ရတားအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူးဒါဟာသိဝမ်းနေစရာကောင်းပါတယ
်ဆိုတော့ကျွန်တော်မိကုန်းကိုပြန်ကောက်ရမယ်ဆိုရင်ဒီပြဿနာအမှန်တကယ်ပြည်လဲရေးအတွက်နိုင်ငံတကာအစိုင်းမကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင
် Well I don't know whether the international community can do very much
ဒီပြဿနာပြည်လဲရေးနိုင်ငံတကာအနေနဲ့သိလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကဘာကအာယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုတ်တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ဒါရှေ့တိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါမူလအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဗုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအေအဖွဲ့အင်အားကြီးထွားလာတာဟာလည်းရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အပြေမတွေ့ရဘူးလို့ကျွန်တော်ပြောနေတာပါ
။ဟုတ်ကဲ့ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါ။ဒီလူတွေနဲ့ကျွန်တော်ငငငကလေးကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်၊အတူတူကစားတယ်၊အတူတူကြောင်းတက်ခဲ့ကြတယ်။သူတို့အိမ်ကိုအိမ်အပြန်လှန်သွားရောက်လက်ပတ်နေခဲ့ကြတာပါ။အဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို့
Yes, that's true, I'm sure, and it's been the case in the past, but at the same time...
မမရဲတိကြပါရဲဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွေလည်းအစိုးရအဆက်ဆက်အနှိမ်ခံခဲ့ရတာပါအစိုးရတဲ့အစ်မရာဓုတွေအတွက်ရွေးချယ်ခံထားခံရတာမရှိသလောက်ပါပဲမဆိုးသလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချိုးနှိမ်ခံရမှုကရိုဟင်ဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီးခင်ဗျာ
Sorry I wish I had an answer for you but I'm afraid this is impossible We wish them well I think the Rohingya are the worst off people in Asia group in Asia
ခင်ဗျားမိတဲ့မိကုန်းတွေအတွက်ထိရောက်တဲ့အဖြစ်ကျွန်တော်တကယ်တော့ရှာပေးကြပါတယ်ဒါပေမဲ့မပေးနိုင်တာဝမ်းနေပါတယ် Rohingya တွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူး။ဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်။ဒါဟာ genocide လူမျိုးတုံးတန်ဖျက်မှုလို့ကျွန်တော်မယုံကြည်ပါဘူး။ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ်။
ဥကြောစန္တာရဲ့မြန်မာရေးတုံးသက်ချက်အပြီးလာမည့်စနေညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်လူခုရေချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ်ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်တင့်မြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်992 3899လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒီတစ်ပတ်အတွက်မြမလူတို့နဲ့ကျန်းမာရေးကဏ္ဍမှာစီချိုသွေးချိုယောဂါဟာစိတ်တကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုသက်တမ်းစီနေနိုင်သွားပြီဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စင်ကစီစဉ်ပင်ဆင်ဆက်ပေးထားတာကိုနားဆင်ကြပါရှင်
ကြည့်ကြည့်ကြည့်ရောကဖြစ်နေပြီလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်တကြပြီးအားငယ်မှုတွေကိုခံစားကြရတာပါတသက်လုံးကုသမှုခံယူသွားရမယ်ယောဂဖြစ်နေတာကြောင့်စိတ်တကြမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါတယ်နေတိုင်းတောက်ရမယ်ဆေးတွေဆံဝင်နဲ့မကြာခဏပြတ်တာတိုင်ပင်ရမှာတွေအစားတောက်ရှောင်ကျဉ်ရမှာတွေအနေထိုင်မှားရင်နောက်ဆက်တွဲဆူချိုဖြစ်ရမှာတွေကိုဆိုရင်ပူဝင်မိကြတာဖြစ်ပါတယ် စစ်ချုပ်သွေးကြောယောဂရဲ့ကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေတာကြောင့်လူနာရီအနေနဲ့ယောဂဖြစ်ပြီးလို့သိရတဲ့အခါမှာစိတ်တကျအားငယ်နေဖို့မလိုပဲနားလည်တကြမ်းတဲ့ဆရာဝန်တွေနဲ့သာအမြန်ဆုံးပြသတိုင်းပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထူးကဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ်
။ငါပြီးမှဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီချုပ်ဖြစ်လို့နောက်နေ့သေသွားမယ်လို့မဆိုလိုဘူး။ကျမ်းမာရေးနဲ့လျော်ညီအောင်ငါရဲ့အစားအသောက်အနေထိုင်မျိုးပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါရဲ့ကျမ်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက်ထိနေထိုင်နိုင်မယ
်အစားအသောက်နဲ့ပတ်သက်တဲ့အယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါစီချုပ်ဖြစ်ရင်အချို့လုံးဝမစားရဘူးလို့ယူဆကြရကနေအခုခါမှာတော့စားလို့ရတဲ့အချို့နဲ့စားလို့မရတဲ့အချို့လို့ခွဲခြားပြောလာပြီးတတိကရတဲ့အချို့တက်အပါဝင်စားလို့ရတဲ့အချို့တက်တွေကိုတွက်ချက်စားသုံးဖို့အားပေးလာတာကြောင့်စီချုပ်တိချုပ်ဝေးနာရှင်တွေအခုဝမ်းသာစရာတစ်ခုဖြစ်လို့နေပါတယ်ဘလူးချူတွေကိုလုံးဝရှောင်ကျဉ်ပြီးဘလူးချူဓာတ်တွေကိုတိုင်းထွာတက်ချက်စားသုံးသင့်တယ်ဆိုတဲ့ကျန်းမာရေးဘုသူတာတွေကိုကျေးလက်ကျန်းမာရေးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီချူသွေးချူအသင်းရဲ့ Facebook နဲ့ website တွေမှာလည်းအလွယ်တကူရှာဖွေကြည့်ရှုလို့ရအောင်ဖန်တီးလှူဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ
်။ဆွေကစနစ်တကျကုသမှုကိုခံယူမယ်။နောက်တစ်ခုကတော့အစားအသောက်နေထိုင်ရလဲအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျန်းမာရေးနဲ့လျော်ညီအောင်မတိလို့ရှိရင်တေချာမေးမြန်းမယ်အဲ့ဒီကျမ်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်သင်ပေးပါတယ်ဒါပေမဲ့တစ်ခုပဲတထိုင်နဲ့နားထောင်ရင်တသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထက်ခါထက်ခါမသိတာကိုပြန်ပြန်လာမေးလို့လည်းရပါတယ်နောက်တစ်ခုကတော့အခုလိုအချိန်မှဆိုလို့ရှိရင်တော့အကယ်၍ပေါ့ဘယ်သွားမေးရမှမသိပါဘူးဆိုလို့ရှိရင်တော့အများစုသုံးတဲ့ Facebook မှာဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံစီးကျူသွေးကျူအသင်းဆိုတာရှိပါတယ် MMDA မြန်မာလို့ရိုက်ထည့်လိုက်လို့ရှိရင်အဲ့ဒီမြန်မာနိုင်ငံစီးကျူသွေးကျူအသင်းရဲ့ Facebook page ကိုရောက်ပါတယ်နောက်တစ်ခုက web page တည်းရှိပါတယ်။အဲ့ဒီ web page မှာလည်းတိလို့သောဟာကိုမြန်မာလိုရိုက်မေးလည်းရပါတယ်။အင်္ဂလိပ်လိုရိုက်မေးလည်းရပါတယ်။အများစုသောမေးခွန်းတွေကိုကျွန်တော်တို့တပတ်အတွင်းလောက်မှာပဲအကျိုးစားပြီးတော့ဒီစီချိုနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေကနေပြီးတော့ပြန်လည်ဖြေကြားပေးနေပါတယ်လို့ပြောကြားလိုပါတယ်
။ကျမရင်းနဲ့မညီညွတ်တဲ့အပြုမူတွေကိုရှောင်ကျဉ်ပြီးကျမရင်းနဲ့ညီညွတ်တဲ့အပြုမူတွေကိုလိုက်နာလှုပ်ဆောင်နေဆိုတာလူတိုင်းလှုပ်ဖို့လိုတဲ့အနေထိုင်အပြုမူတွေပဲဖြစ်ပါတယ်။အေးဝဝအေးပေးဖို့ကိုလက်လှောက်ရှာမှုလုပ်ပေးဖို့အရက်စစ်လိတ်ရှောင်ဖို့ဆိုတာတွေကိုစီချိုသွေးချိုဖြစ်လို့လုပ်ရတာလို့မယူဆပဲကျမကြီးလိုက်စားတဲ့အနေနဲ့လှောက်ဆောင်တာလို့ယူဆလိုက်မယ်ဆိုရင်စိတ်ဖိစီးမှုတွေကိုရော့ကျသွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတွင်ရမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ
်ဉာဏ်လုံးကိုလည်းကယူဆိုင်ပါနော်ဉာဏ်လုံး6လတခါတနေ့တခါမျက်စိဆရာဝန်နဲ့လည်းပြပါပြီး6လောက်ကိုကယူဆိုင်ဖို့လည်းလိုအပ်မှာဖြစ်ပါတယ်နော်ပြီးရင်ကိုယ့်အကိုဆန်းစစ်ပြီးတဲ့အခါကျယောဂလက္ခဏာတစ်ခုခုရှိရင်ဆရာဝန်နဲ့လည်းပုံမှန်ပြသဖို့လိုပါတယ်။နောက်ပြီးတော့သွေးကြိုစီကြိုကကိုယ်ပံကိုကျွန်တော်တို့သွေးကြိုစီကြိုဟို14ဝယ်ထားပါဝယ်ထားပြီးတဲ့အခါကျရင်ကိုယ်ပံကိုဆက်နော်ဆက်ကဲအတွက်ကိုယ်ပံကိုဖောက်ပါဖောက်ပြီးတဲ့အခါကျလို့ရှိရင်မှတ်တမ်းတင်ထားပါပြီးတဲ့အခါကျရင်3လတစ်ခါကျွန်တော်တို့ဟီမိုဂလိုဘင် A1C သွေးရင်းအစီဓာတ်နော်ကြောက်ကရဖန်ရှင်ကောင်းမကောင်းဒါလေးတွေကိုတော့ကျွန်တော်တို့စမ်းစစ်လေ့လာဖို့တော့လိုအပ်မှာဖြစ်ပါတယ
်အယူဆမှားတွေကိုလက်ခံတာနဲ့လွဲမှားတဲ့ကုသမှုတွေကိုခံယူတာဟာစီချိုတည်ယူဝေနာရှင်တွေသတိပြုရှောင်ကျင်ရမယ့်လမ်းမှားတွေပဲဖြစ်ပါတယ်ပညာရှင်မဟုတ်တဲ့နှိစက်ရသူတွေရဲ့ပြောစကားတွေကိုနားမထောင်ပဲစနစ်တကျကုသမှုပေးတဲ့နေရာတွေကလမ်းညွှန်မှုတွေကိုသာ key site လောက်ဆောင်မှုလိုတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ
်စမ်းတဝါဝါနဲ့ဆေးမီးတို့နဲ့ကုတာတို့အချင်းချင်းလက်တို့ပြီးညွှန်ပေးတဲ့ဆေးကိုဝယ်ပြီးတောင်းကြည့်ကြတော့ထက်စားလို့ရှိရင်တော့ဒီဘက်ဆိုစနစ်တကျကုသမှုပေးနေတဲ့ဌာနတွေရှိပါတယ်။နောက်အခုဆိုလို့ချင်းကျွန်တော်ဗမာတနိုင်ငံလုံးမှာကျန်းမာရေးဌာနတွေမှာအခြေခံကျန်းမာရေးဌာနတွေရာတစ်ဆင့်အကုန်လုံးကိုကုသပေးနေပါတယ်။အခုဟာနော်လောလောဆယ်ရန်ကုန်တိုင်းမှာဆိုတော့အကုန်ကုပေးပါတယ်။နေတွေမှာလည်းအခုကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနတွေမှာကျေးလက်ကျန်းမာရေးဌာနခွဲတွေမှာစီချုပ်ဝေးနာကိုစစ်ဆေးပေးနေရရှိတယ်။ကုသပေးနေရရှိတယ်။ငွေကြေးမတတ်နိုင်သူတွေကိုလည်းစေဝါထောက်ပံ့ပေးနေရရှိတယ်။
စီချိုသွေးချိုယောဂဟာစိတ်တက်ကြအားငယ်စရာယောဂတစ်ခုမဟုတ်တော့ဘဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတစ်ယောက်လိုတက်တန်းစီနေထိုင်သွားနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးခန္ဓာအပီးအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2019 SEA Games ရှေ့တောင်အာရှအားကစားပြိုင်ပွဲဘောလုံးပွဲတွေကိုတနင်္လာနေ့ကစတင်လိုက်ပြီးတော့ မြန်မာနဲ့မလေးရှားအသင်းတို့ပွဲဥဒ္ဒါမှာတည်ကြသွားပါတယ်။ကမ္ဘာပြေခုံပြေဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးအကစားသမားဆုချီးမြှင့်ပွဲအခမ်းအနားကိုတော့ပြည်ထောင်နိုင်ငံမော်နာကိုမြို့မှာစနေနေ့ကကျင်းပခဲ့ပါတယ်။ WBC Heavyweight Champion လူပွဲကိုအမေရိကန်နိုင်ငံ Las Vegas မှာစနေနေ့ကထိုးသတ်ခဲ့ပြီးတော့ခုနှစ်ချီနဲ့ပွဲသိမ်းသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဂျိန်30မြောက်ရှီတောင်အာရှအာသာပြိုင်ပွဲစီးကိန်းပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တန်လာနေ့နိုမာ25ရက်နေ့ကဖိလစ်ပိုင်နိုင်ငံမှာစတင်လိုက်ပါပြီ2019စီးကိန်းပြိုင်ပွဲမှာမြန်မာ U20ဘောလုံးအသင်းဟာအုပ်စု A မှာအင်ရှန်ဖိလစ်ပိုင်မလေးရှားကမ်ဘောဒီးယားတီမောလက်စတီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စု B မှာတော့ထိုင်းဗီယက်နမ်အင်ဒိုနီးရှားစင်ကာပူဘရူနိုင်းနဲ့လာအိုအသင်းတို့ပေါင်းပါတယ်တန်လာနေကအဖွင့်ပွဲစဉ်မှာတော့မြန်မာအသင်းဟာမလေးရှားအသင်းနဲ့ကစားခဲ့ရပြီးတော့တကိုးစီတည်ကြသွားပါတယ်။ပထမပိုင်း12မိနစ်မှာမြန်မာအသင်းကတောင်းခံပေါ်ရတာကိုစူမိုကျော်ခေါင်းတိုက်သွင်းခဲ့လို့မြန်မာအသင်းရှေ့ကဦးဆောင်ခဲ့ပါတယ်။ဒါပေမဲ့24မိနစ်မှာတော့မြန်မာနောက်တန်းအမားကနေမလေးရှားအသင်းခြေပါကိုပြန်သွင်းခဲ့လို့တကိုးစီတည်ဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့နှစ်သင်းလုံးနိုင်ကိုရဖို့ချူပန်းခဲ့ပေမဲ့လည်းနှစ်ဖက်စလုံးဂိုးထပ်မသွင်းနိုင်တာကြောင့်နောက်ဆုံးမှာတကိုးစီနဲ့အဆုံးသတ်သွားခဲ့ပါတယ်။မြန်မာအသင်းဟာဒီနေ့မှာတော့အင်ရှန်ဖိလစ်ပိုင်အသင်းနဲ့ကစားခဲ့ရပြီးတော့29ရက်နေ့မှာတော့ဒီမော့လက်စီနဲ့ကစားမှာပါလာမယ့်ဒီဇင်ဘာ2ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ်ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်အုပ်စုတစ်ခုစီကပထမနဲ့ဒုတိယရတဲ့နှစ်သင်းချိုးဘူးလူပွဲတက်မှာဖြစ်ပြီးတော့ချိုးဘူးလူပွဲကိုတော့ဇင်ဘာ9ရက်နေ့မှာကစားကြမှာပါပြီးခဲ့တဲ့2019မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ကြိမ်မြောက်စီးကိန်းပြိုင်ပွဲမှာတော့ထိုင်းသင်းကအရှူစိတ်ရခဲ့ပြီးတော့မြန်မာသင်းဟာအချိုးဘိုလ်လူပွဲအထိတက်နိုင်ခဲ့ပါတယ်ဖိလစ်ပိုင်စီးကိန်းဖွင့်ပွဲအခမ်းအနားကိုတော့လာမယ့်နိုမာ30ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးတော့အဲ့ဒီနိုမာ30ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်အချိန်ထဲမှာပဲစီးကိန်းပြိုင်ပွဲအတွက်ပြင်ဆင်မှုတွေမှာအဆင်မပြေတာတွေအားနည်းချက်တွေနဲ့ပတ်သက်ပြီးတော့လည်းဖိလစ်ပိုင်နိုင်ငံဘက်ကထောက်မလိုက်ပါတယ်ပြိုင်ပွဲဝင်နိုင်ငံတွေကအောက်စားသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်လာချိန်မှာလေသိမ်းမှနိုင်နဲ့ချီပြီးစောင့်ဆိုင်ခဲ့ရတာတွေရှိသလိုတချို့အောက်စားသမားတွေကလည်းတဲခိုမဲ့ဟိုတယ်တွေမှာပြီးပို့တာတွေတဲခိုမဲ့နေရာနဲ့သူတို့လေ့ကျင့်ခွင့်နဲ့ဝေးတာတွေစတာကြောင့်ဖိလစ်ပိုင်စီးကိန်းပြိုင်ပွဲစီစဉ်သူတွေဟာအကြီးအကျယ်ဝေဖန်ခံရပြီးတော့အခုလိုတောင်းပန်ခဲ့တာဖြစ်ပါတယ်ခင်ဗျာDavis Cup Tennis ပြိုင်ပွဲတွေမှာတော့ Spain အသင်းကအနိုင်ရပြီးတော့ပိုဆွဲသွားပါတယ်။နောက်ဆုံး Final ကို Spain နိုင်ငံ Madrid မြို့မှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ Spain ကကနေဒါကိုနှစ်ပွဲပြန့်နဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ပထမပွဲမှာ Patricia Agut က Felix Auger ကို6-6-3နဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ကမ္ဘာအဆင့်တဲ့ Nadal က Denis Shapovalov ကို6-4-6-6နဲ့နှစ်ပွဲပြန့်နိုင်လိုက်တာကြောင့် Spain အသင်းက Champion ဖြစ်သွားပါတယ်။သူတို့နိုင်ရတာနဲ့ပတ်သက်ပြီးတော့ Rafael Nadal ပြောတာကတော့
Yeah, it had been an amazing week. Now a lot of things we went through.
ဒီတစ်ပတ်ကတော့အန်ဟောစရာကောင်းလာအောင်ပါပဲ။ Bautista Agut ရဲ့အဖေဆုံးသွားတယ်။ Granollers ကလည်းခါနာနေတော့သူကလမ်းတော်မလျှောက်နိုင်ဘူး။ Pablo ကလည်းတူးချင်းမှတင်ရရခဲ့တယ်။ဖြစ်တာတွေကတော့အဆုံးပါပဲ။အဲ့လိုမျိုးအခြေအနေတွေကြားကနိုင်လိုက်တာဆိုတော့အတိုင်းမသိဝမ်းမြောက်မိပါတယ်။တကယ့်ကိုမမေ့နိုင်စရာပါပဲ
။ဒါဟာ Spain အတွက်တော့ Davis Cup ကို6ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့2017နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ပိုဆွဲတာလည်းဖြစ်ပါတယ်ဗျာ။
လဝေဘွဲတွေဘက်မှာတော့ WBC ကမ္ဘာလဝေကောင်စီရဲ့ Heavyweight Champion လူပွဲကို American နိုင်ငံ Las Vegas မြို့မှာစနေနေ့ကထိုးသက်ခဲ့ကြပါတယ်။ American ကလက်ရှိ Champion Deontay Wilder နဲ့ Cuba ကစိန်ခေါ်သူ Luis Ortiz တို့ထိုးသက်ခဲ့ကြတာပါ။ဒီပွဲမှာပွဲစကတည်းက Luis Ortiz က Wilder ကိုအပေါ်စီးကနေထိုးသက်သွားခဲ့ပြီးတော့6ချီအထိအသာစီးရယူနိုင်ခဲ့ပါတယ်။ဒါပေမဲ့9ချီရောက်မှာတော့ Ortiz ဟာ Wilder ရဲ့ညာလက်သီးမိပြီးတော့လဲထိုးခံခဲ့ရတဲ့အတွက်နောက်ဆုံးမှာ Wilder က9ချီနဲ့လဲထိုးပြီး WBC Champion ဆုကိုကာကွယ်သွားခဲ့ပါတယ်။ Wilder ဟာစုစုပေါင်း43ပွဲထိုးသက်ခဲ့တာမှာ42ပွဲနိုင်ပြီးတော့အဲဒီ42ပွဲတည်းက42ပွဲကအလဲထိုးခဲ့တာဖြစ်ပါတယ်။Wilder ကတော့လက်ဝဲသမိုင်းတလျှောက်မှာသူဟာလက်သီးအပြင်းဆုံးအပြင်းထန်ဆုံးထိုးသက်နိုင်တဲ့ကစားသမားဖြစ်တယ်ဆိုပြီးတော့သူ့ကိုယ်သူကြွေးကြော်လိုက်ပါတယ်ခင်ဗျာ2019ခုနှစ်အတွက်ကမ္ဘာအကောင်းဆုံးပြေးခုံပြေးအကစားသမားဆုတွေကိုတော့ Eliot Kipchoge နဲ့ Dalila Muhammad တို့ကရသွားပါတယ်ကမ္ဘာပြေးခုံပြေးအဖွဲ့ချုပ်ရဲ့တနင်္လာဆုချီးမြှင့်ပွဲအခမ်းအနားကို
ပြီးခဲ့တဲ့နှုန်းမှာ23ရက်နေ့ကမြန်မာနိုင်ငံမော်နာကိုမြို့မှာကျင်းပခဲ့တာပ
ါ The World Athletics Male Athlete of the
Year ဒီပါပဲမှာတော့ကင်ညာနိုင်ငံကမာရသွန်ပြည်သမား Eliud Kipchoge ရသွားပါတယ်သူဟာပြီးခဲ့တဲ့အောက်တိုဘာလကဩစတြေးလျနိုင်ငံ Vienna မြို့မှာပြုလုပ်တဲ့မာရသွန်ကိုတနာရီ59မိနစ်40စက္ကန့်ပြေးနိုင်ခဲ့တာကြောင့်မာရသွန်ကိုနှစ်နာရီအောက်မှာပထမဆုံးပြေးနိုင်တဲ့သူဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ဒါပေမဲ့ဒီမာရသွန်ဟာပုံမှန်မာရသွန်ပြိုင်ပွဲတွေလိုမဟုတ်ပဲစံချိန်အတွက်ပေးစ်မေကာကိုသုံးခဲ့တာကြောင့်ဒီစံချိန်ကိုတော့ကမ္ဘာပြေးခုံမြို့အဖွဲ့ချုပ်ကတရားဝင်စံချိန်ဖြစ်နေတော့အတိအမှန်မပြုခဲ့ပါဘူး
။ The World Athletics Female Athlete of the Year is Delilah Muhammad.
အမျိုးသမီးဘက်မှာတော့အမေရိကန်ကမီတာ400တန်းကျော်ပြီးချန်ပီယံ Delilah Muhammad ကတနစ်တာအကောင်းဆုံးဆုကိုရရှိခဲ့ပါတယ်။သူဟာကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့အော်တိုဘားလကချင်းပါခဲ့တဲ့ကမ္ဘာပြေးခုံပြပြိုင်ပွဲမှာသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးပြီးတော့နောက်ထပ်စံချိန်တစ်တခုကိုတင်ခဲ့တာပါ
No, I couldn't have. It's been an amazing year. I'm so thankful to be here.
ဒီနေ့ကတော့အော်စရာကောင်းပြီးတော့ထူးခြားတဲ့နှစ်ဖြစ်ပါတယ်။အခုလိုစုချင်းမြင့်ခံရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမရဲ့နှီးပြတွေ၊နောက်ကျမကိုအားပေးတဲ့သူတွေ၊ကျမရဲ့မိသားစုတွေကိုလည်းကျေးဇူးတင်ပါတယ်။ဒီနေ့ကတော်တော်လေးကိုခက်ခဲတဲ့နှစ်ဖြစ်သလိုအကောင်းဆုံးကိုလည်းလုပ်နိုင်ခဲ့ပါတယ်
။ဒလိုင်လာကတော့လာမယ့်2020တိုကျိုအိုလံပစ်ပြိုင်ပွဲမီတာ400တန်းကျော်ပြေးပွဲမှာချန်ပီယံဘွဲ့ကိုကာကွယ်နိုင်ဖို့ပြင်ဆင်နေတယ်ဆိုတာပြောကြားနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်စုစည်းတင်ပြတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီအထိအစီအစဉ်အစအဆုံးကိုအတန်လွင့်ငြိမ်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ 32.50 တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရဲကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ဆိုင်ငံထားတာကိုပြန်လည်ရုပ်သိမ်းပုံမဆုံးဖြတ်ခင်မှာပဲအစိုးရအတွင်းလူထုကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်ကသိခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြလိုက်ပါတယ်တိုင်ကြားချက်နဲ့ပတ်သက်လို့လွှတ်တော်ကိုအကြောင်းကြားဖို့လုံမလို့ဆုံးဖြတ်ရမယ့်သမ္မတရဲ့ရှင်းလင်းတွေကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအသိပေးခဲ့ရဖြစ်တဲ့အကြောင်းလဲနီးစပ်သူတွေကိုကူကွားပြီးသတင်းစာကမနေ့ကဖော်ပြခဲ့တာပါအယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်တွင်အစိုးဆုံးဝင်ညောင်းလူပေါင်း29ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ဂလင်တန်အဆိုအဆုံးထံခဲ့ရတဲ့ဒိုးဝက်စ်မျိုးနဲ့ဖူမာနီမျိုးတွေကသေဆုံးသူတွေထဲမှာတော့ကလင်းငယ်တွေလည်းပါဝင်ခဲ့ကြတာပါ။မျိုးနှမျိုးစုံမှာတော့အဆောက်အဦတွေလည်းတော်တော်များများပြိုကျပျက်စီးသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်မှာ2016ခုနှစ်တုန်းကလူပေါင်း22ယောက်သေဆုံးခဲ့တဲ့တက္ကသိုလ်မှုကိုပူပေါင်းကြံစည်မှုနဲ့အဆက်ဆက်သွေးကြောဖော်ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးအထူးခုံရုံးကတည်ရန်စီရင်လိုက်ပါတယ်။ကော်ဖီဆန်တစ်ခုပေါ်တက္ကသိုလ်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေလည်းဖြစ်ခဲ့ကြပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းမြေမြုံမိုင်းပေါက်ကွဲမှုကြောင့်သေဆုံးသွားသူဟာဂျာမန်နိုင်ငံသားခီးသွားတူဖြစ်တဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတည်ဆုံးသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အစောပိုင်းသတင်းမှာတော့ကမ္ဘာလက်ခီးသွားတွေမကြာခဏလဲပတ်လို့ရှိတဲ့တီဘောမျိုးနီလမ်းဘေးမှာမြေမြုံမိုင်းပေါက်ကွဲမှုကြောင့်တည်ဆုံးသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပေါက်ကွဲမှုကြောင့်ပေါ်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းဒဏ်ရာရရှိသွားပါတယ်။ပောက်ခွဲမှုဖြစ်ပေါ်တဲ့ဒီဘောမျိုးနဲ့ပင်ညောင်ကြီးရွာနဲ့ကွန်ဟောက်ကြီးရွာကြားဒေသခီးသွွားတွေတွာလာခွင့်မရှိတဲ့နေမျိုးတစ်ခုဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့ပါတယ
်။သတင်းချင်းချက်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wandiet ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မညသစင်အောင်ပါ။
This program has come to you from the Voice of America, Washington.